မဆုမိုမရှင်ဒီကနေ့ထုတ်ပြန်လိုက်တဲ့တက္ကသိုလ်ဝင်ခွင့်ဆယ်တန်းအောင်စင်းထွက်တဲ့အချိန်မှာတော့အကျဉ်းထောင်တွေကဖြည့်ဆို့အောင်မြင်သူတော်တော်များများရှိခဲ့တယ်လို့ဂုံနုထွက်သူတွေလည်းစံချိန်တင်များပြားခဲ့ပါတယ်ဒီလိုမျိုးထိမ့်သိမ်းခံထားရတဲ့ပညာထူးဆိုတဲ့လူငယ်လေးတွေရဲ့အနာဂတ်ပညာဆက်လက်တင်ကြားနိုင်ရေးအပါအဝင်လူမှုဘဝပြန်လည်ထူထောင်ရေးတွေလှုပ်ဆောင်နိုင်မှုဘလို့များဆောင်ရွက်ပေးတင်ပါတယ်ဆိုတာစူးစီးတင်ပြပေးကြပါတယ်ဒီကနေ့ဩဂုတ်လ9ရက်နေ့တနင်္ဂနွေနေ့မှာတော့မြန်မာနိုင်ငံတဝန်းလုံးကပြည်내နဲ့တိုင်းအသီးသီးကနေ2020ပြည့်နှစ်တက္ကသိုလ်ဝေစာမျိုးဝဲအောင်မြင်သူတွေရဲ့စာရင်းကိုထုတ်ပြန်လိုက်တာပါတနင်္ဂနွေလုံးတိုင်းကနေအောင်မြင်သူ 35,892 ဦးအောင်မြင်ပြီးတော့အောင်ချက်ကတော့ 32.36 ရာခိုင်နှုန်းဖြစ်ပါတယ်ဒီနေ့မှာတော့တနင်္ဂနွေလုံးကအချင်းတောင်ပေါင်း 17,000 ကနေပြီးတော့ဖြည့်ဆို့သူ 188 ဦးအနက်ကျောင်းသားက100ကျောင်းသူက10ဦးပေါင်း108ဦးအောင်မြင်ခဲ့ပြီးတော့အောင်မြင်သူတွေထဲမှာဂုံလူ4ပါးသားကနေစလို့ဂုံလူတွေလည်းအောင်မြင်ခဲ့သူ88ဦးအထိပေါ်ထွက်လာခဲ့ပြီးအောင်ကျက်ရာခိုင်နှုန်းကတော့ 60.68 ရာခိုင်နှုန်းနဲ့စံချိန်တင်ခဲ့ပါတယ်လို့အကျဉ်းဦးစီးဌာနကထုတ်ပြန်ပါတယ်ဒီလိုမျိုးစီးပင်းစည်းကမ်းသတ်မှတ်ချက်တွေကြားကနေပညာထူးချွန်တဲ့အကျဉ်းကျအထင်းသိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေရဲ့ဘဝအနာဂတ်လူမှုဘဝတွေပြန်လည်ထူထောင်နိုင်ရေးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဆရာဆရာမတွေကျောင်းသားမိဘတွေကနေစလို့လူမှုပတ်ဝန်းကျင်ကဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးဖို့လိုတယ်လို့အထက်မှာပြီးတက္ကသိုလ်ဆရာဆရာမများသမဂ္ဂရဲ့ဥက္ကဋ္ဌဦးတူတာကအကြံပေးပါတယ
်။အရွယ်မတန်ခင်မှာမှားခဲ့ဆိုအကြောင်းမျိုးကြောင့်ပေါ့နော်ပတ်ဝန်းကျင်ကြောင့်ဖြစ်နိုင်တဲ့အများကြီးပေါ့နော်သူတို့မိသားစုအခြေအနေကြောင့်အခက်အခဲတွေကြောင့်ဒီလိုမျိုးသူတို့ပြစ်မှုတွေကိုကျူးလွန်ခဲ့တယ်ပေါ့နော်။နောင်တရလို့စာကျူးကြတယ်၊ကျူးစားလို့ဂုဏ်လူရတယ်။ထောင်ထဲမှာဆိုတာကျွန်တော်တို့အပြင်းလို့ရွေးချယ်မှုမရှိဘူး။သူတို့ကျူးစားကြရတာပေါ့နော်။ဒီတခြားကလေးနဲ့မတူဘူး။သူတို့ရဲ့ဘဝအိမ်နဲ့ခဲရခဲစီဖြစ်တဲ့အချိန်ကအောင်မြင်တဲ့အတွက်လည်းဒါကိုလည်းအတိမတ်ပြုတယ်၊ကျူးစားတယ်ပေါ့နော်။အဓိကကလေးတွေကိုကျွန်တော်တို့သူ့အတိုင်းဝိုင်းနဲ့ပြန်ခဲတဲ့အခါမှာရက်ဖက်ဖွဲ့ကြီးတွေပါနေနဲ့ဆရာဆရာမတွေအကောင်ကဝိုင်းဝန်းပြီးတော့ပြုပြင်သွားရင်တော့ဒါအင်ကန်ကောင်းတဲ့အစီအစဉ်ပေါ့နော
်။အချင်းတော်ဂျစ်စကန်တွေကနေဖြည့်ဆို့အောင်မြင်သူများလာတဲ့အပေါ်မှာကြိုးစိုးပေမဲ့အချင်းတော်စီမင်းလူမှုဘဝပြန်လည်ထူထောင်ရေးပညာရေးဆိုင်ရာဥပဒေမူဝါဒတွေကိုပြုပြင်ပြောင်းလဲသင့်ပါတယ်လို့အကျဉ်းသားရေးလှုံ့ဆော်ဆောင်ရွက်နေတဲ့ AAPBB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသေးရဲ့တွဲဖက်အတွေ့အမှုကိုဘူကြီးကအကြံပြုပါတယ
်။အခြေထောက်တွေထဲမှာဆောင်ဝေးဖြည့်ဆို့ခွင့်ရတဲ့ကျောင်းသားတွေကအောင်ချက်ကောင်းတာတွေလည်းတွေ့တယ်။တချို့လူငယ်အကျဉ်းသားလေးတွေဆိုတော့ထောင်ထဲကိုမရောက်သင့်တဲ့လူငယ်အကျဉ်းသားတွေလည်းရှိတယ်။ဒါကအချင်းတော်တခုတည်းကိုပြုပြင်ပြောင်းလဲရေးလှုံ့ဆော်ရတာမဟုတ်ဘဲနဲ့ကျွန်တော်တို့တရားရေးစနစ်ကိုပြုပြင်ပြောင်းလဲရမယ်။နောက်ရဲကိုပြုပြင်ပြောင်းလဲရမယ်။အဲ့လိုနဲ့ဒီဘက်ပေါင်းစုံကနေပြီးတော့ချင်းကပ်ပြီးတော့မှသူ့ရဲ့ကြောင်းလေးတွေလောက်တော့မှကိုပေါက်မြောက်ပါပါအခုကဒီတစ်ဖက်ကလည်းကောင်းတာတွေရှိသလိုတစ်ဖက်မှာလည်းဆိုးတာတွေကဒီထက်ပိုများများလေးရှိကြတာမျိုးတွေရှိတယ်ဆိုတချို့လူငယ်တွေဟိုမှာဟိုရိုက်သက်ခံရတာမျိုးတွေလည်းကျွန်တော်တို့ကြားနေရတာမျိုးတွေရှိတယ်ဆိုတော့အခါကျဒီလိုမျိုးတွေစီပြန်လိုက်နိုင်မှုတွေကအချင်းတော်အနာဘဝနေဘက်ကပို့ပြီးတော့လေးစားလိုက်နိုင်ဖို့တူတယ်ဆိုတော့ဒီလိုမျိုးဘက်ပေါင်းစုံကနေချင်းကပ်ပြီးလှုပ်ဆောင်တဲ့အခါကျတော့မှကျွန်တော်တို့ဒီအခြေထောက်ရဲ့ရည်ရွယ်ချက်ဖြစ်တဲ့ပြန်လည်ပြုစုပြုထောင်ရေးသူကအားကောင်းအောင်နဲ့ဖြစ်လာပါပ
ါအခုလိုမျိုးပညာထူးချွန်တဲ့ကျောင်းသူကျောင်းသားတွေအတွက်အကျဉ်းတော်အကျဉ်းဦးစီးဌာနကတာဝန်ရှိတဲ့သူတွေကပြည်တဲ့ shop ပေါ်ပေးတာမျိုးတက္ကသိုလ်ဝင်ကန့်သက်ချက်တွေကိုဖြည့် shop ပေးတာမျိုးတွေကိုလုပ်တင်ပါတယ်လို့လည်းဆရာဦးတူတာကပြောပါတယ
်ပြည်တန် shop ပေါ်တာတို့ဘာလို့ကတော့ဥပဒေနဲ့ညီပေါ့နော်ဆိုရွက်ဖွဲ့အနေပြီးတော့ဆောင်ရွက်ပြီးအတင်းနဲ့လူမြင်တာပေါ့နော်ပြီးတော့အောင်ပြီးလို့ရှိရင်တက္ကသိုလ်လမ်းညွန်မှာ shop အမဲ့လမ်းညွန်မှာတော့ထောင်ကြဘူးဘူးမဖြစ်ရဆိုတဲ့အခက်အခဲရှိနေရေးခဲ့တာမဆလာတဲ့ထက်ကပေါ့နော်ဒီတက်သူဝင်ခွင့်လမ်းညွန်ရေးခဲ့တယ်အဲ့ဒါကိုတော့ပညာရေးဝန်ကြီးဌာနဖြတ်ပြီးရမယ်ဖြတ်ပြီးမှကျွန်တော်တို့အနာဂတ်မြန်မာနိုင်ငံရဲ့ဒီအကျဉ်းထောင်တွေထဲမှာရှိနေကြောင်းသားတွေကိုကျွန်တော်တို့ကစာသွားတင်လို့ရမှာဟိုတချို့ဟာတွေကခင့်နဲ့မညီတော့ဘူးဒီတက်သူဝင်ခွင့်လမ်းညွန်မှာဥပမာတချို့ဆိုအဝေးနေရာနေပြီးတော့ဆက်ရှိလို့ရတယ်တချို့ဆိုရင်တော့နေ့တင်တန်းတက်လို့ရအောင်သူတို့ဘလူးစီစဉ်ပေးလို့ပေါ့နော်တခုခုတော့ဌာနဆိုင်ရာဖွဲ့စည်းကုံတော့တော့စီစဉ်ပေးဖို့လိုပါတယ်ခင်ဗျဟုတ
်ဒါအပြင်အချင်းတော်အချင်းစခန်းတွေထဲမှာအချင်းသားဥယေကမညီမမျှဖြစ်နေတာအထူးသဖြင့် COVID-19 ကမ္ဘာကပ်ရောဂါလိုကူးစက်မြန်ရောဂါတွေဖြစ်နေတဲ့အချိန်မှာအချင်းတော်တွေထဲမှာစီကတ်လိုက်တာထူးချွန်သူတွေကိုပြစ်ဒဏ် shop ပေါ်ပေးတာမျိုးတွေဆောင်ရွက်ပေးတင်ပါတယ်လို့ကိုပိုကြီးကအကြံပြုပါတယ
်အချင်းတော်တွေမှာမရောက်သင့်တဲ့သူတွေရောက်နေတဲ့မျိုးတွေရှိတယ်ဆိုတော့ကျွန်တော်အမှုတွေကိုလည်းတေးချပြန်လဲစီသစ်ပြီးတော့ကျွန်တော်တို့လူဥယေကိုသုံးပုံတစ်ပုံလောက်ရှော့ချတင်တာပေါ့အဲ့တော့ဆိုလို့ရှိရင်အချင်းတော်ရဲ့ရည်ရွယ်ချက်ဖြစ်တဲ့ကျန်တဲ့ပြည်သူပြည်တော်ရဲ့သူတော်မျိုးကိုကျွန်တော်တို့တေချာကန့်ထုတ်နိုင်မယ်။ဟိုထောင်ဝန်းတွေထွက်ပြီးလို့ရှိရင်ရဲစွဲမှုထပ်မံမချူးလို့မို့ဆိုတဲ့ကိစ္စတွေကိုကျွန်တော်တို့တေချာဟိုဆောင်ရွက်ပေးလို့ရမယ်ပေါ့။ကျွန်တော်တို့ကစနစ်ကိုပြောင်းဖို့လိုတယ်။နောက်ဥပဒေကိုလည်းပြောင်းဖို့လိုတယ်။လေးဥပဒေတွေအမိန့်တွေညွှန်ကြားချက်တွေအဲ့ဒါတွေကိုပြန်စီစစ်ပြီးတော့ကျွန်တော်တို့ပြင်ပြောင်းလဲမှုတွေတေချာလုပ်ဖို့လိုပါလေ။နောက်တစ်ခုကအကျဉ်းထောင်ဆိုတော့မြန်မာနိုင်ငံရဲ့လုံခြုံရေးအရေးကြီးတဲ့ဌာနတစ်ခုလည်းဖြစ်တဲ့အတွက်ဒီအကျဉ်းထောင်ပြင်ပြောင်းလဲကိုစဉ်းစားတဲ့အခါမှာ 中秋节干啥？过年表来一说的，刚生奥特曼太热，只能露出对呀呗。表来我龙王妈的喜欢嘞。
啊，今朝就是他那里嘛，屁股屁站牛牛那跳恰看他家的龙眼的呢。那个都因为啥么？我要平手都个龙眼的那套设施苦的多啊，今朝都包。这样的礼物嘛，礼在困难物奥明个吧嘞，那套设施嘛咯，平手都这样困难设置物嘛，过着礼物奥明个味。今年那套那些变的嘛咯，这样困难设的食物嘛，这样食物一体，奥明味咯，哎，奥明独立的嘛，礼把它公路线嘛，包完毕。公路要是都明早你等那些奥家讲个吧嘞路，别来无忌他那，今无忌个你等你投票嘛嘞先，怎么什么嘛？